NLD အစိုးရလက်ထက်ရခိုင်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးမြင့်ပုကိုအာဂရီလိုက်စားတဲ့အမှုသုံးမှုနဲ့တရားစွဲဆိုပြီးတော့အလုတ်ကျန်းတဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။သူအပါဝင် NLD အစိုးရလက်ထက်ကဝန်ကြီးအဖြစ်တာဝန်ယူခဲ့သူနောက်ထပ်5ဦးကိုလည်းအာဂရီမှုနဲ့နှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်။ဂျန်လုံကပေးပို့လာတဲ့ဒီသတင်းကိုတော့မန်းအင်ဂျင်နက်ကပြောပြပေးပါအောင်ဗျာ။
January 19ရက်စစ်တွေအချင်းထောင်အထူးတရားရုံးကဦးညီပုကိုအာခရင်မှုတွေနဲ့ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ခဲ့ရပါဦးညီပုအပါအဝင်ရခိုင်အစိုးရပြည်နယ်ဝန်ကြီးတချို့ကမနေ့ကအမိန့်ချမှတ်ခဲ့တာဖြစ်တယ်လို့ရှေ့မြေတအုပ်ကပြောပါတယ
်။ဟုတ်ကဲ့ပါအာဒီအမှုနဲ့ကြတော့ဒီတောင်းမှုမှာကြတော့ဦးညီပုကတောင်းပြီးပေါင်းပြီးချခံရတယ်ခင်ဗျာ။အဲအမှုအမှတ်စစ်မှာကြတော့ဒီဦးညီပုရဲ့ဦးကောင်းကျော်တန်ရဲ့ဒီဦးကျော်လင်းဦးကျော်တန်လေးယောက်ပေါ့နော်အဲအမှုအမှတ်ပြန်မှကြားလို့ရှိရင်တော့ဥကျော်လည်းမပါတော့ဘူးအမှုတော့မှလည်းဥကျော်လည်းမပါတော့ဘူးခင်ဗျဟုတ်ကဲ့ပါအခုလေးရကြတော့ဦးမြောင်ဟုတ်ကဲ့ပါဦးမြောင်ကြတော့ခုနှစ်နှစ်ပါခင်ဗျဟုတ်ကဲ့ပါ issue ကမတူဘူးပေါ့နော်ဟုတ်ကဲ့အဲဒီဥကျော်လည်းတော့ဥကျော်လည်းကတော့အဲဒီအမှုတွေမှပါတော့ဆိုတော့တောင်းပြပါမယ်ဥောက်ကျော်ကကြတော့6နှစ်ပေါ့အမှုမှတောင်းပြတောင်းမှုဆိုတော့တောင်းမှုအစွဲခံရတာဥကျော်ရေးတန်ဆတော့6နှစ်ပေါ့အမှုမှတောင်းပြတောင်းမှုဆိုတော့တော်မှုအစွဲခံရတော့တော့ပြောရကြတော့ဒီဦးမြောင်ပါဦးမြောင်ကျတော့ခုနှစ်နှစ်ပါခင်ဗျာဟုတ်ကဲ့ပ
ါဦးညီပုအပါဝင်မျက်စစ်ဆက်မှုနဲ့လမ်းပတ်ဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စံဘဏ္ဍာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဟောင်းဦးကျော်အေးသိန်းတို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နှစ်အမှုသုံးမှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်စိုက်ပျိုးမွေးမြူရေးတတော်နဲ့တတုဝန်ကြီးဦးကျော်လွင်နဲ့စီဒီဝန်ကြီးဦးမင်းအောင်တို့ကိုတော့ဦးညီပုနဲ့အတူအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နှစ်ဆွဲဆိုခဲ့တာပါ။ဦးညီပုအပါဝင်ဝင်ကြီး၄ဦးတို့ကိုဂုံတောင်းတံပိုးနှင်းမြေကွက်ဖော်ဆောင်ရမှာညွှန်ကြားချက်ပါတင်တာစီးနေစည်းကမ်းများဖြင့်ကိုက်ညီမှုမရှိဘဲလှုပ်ဆောင်ခဲ့မှုအစိုးရပိုင်အဆောက်အုံ၃ခုကိုပြည်သူကိုမှားရမ်းမှုစတဲ့တင်တာကိစ္စတွေနဲ့ပတ်သက်လို့လုပ်ငန်းစီးနှင်းမကိုက်ညီဘဲချပေးတယ်လို့စွပ်စွဲချက်တွေတင်ခဲ့ပါတယ်ဝင်းကြီးဦးမင်းအောင်တယောက်တည်းကိုတော့အစိုးရရန်ပုံငွေမှာပါဝင်ခြင်းမရှိဘဲပြည်내လွှတ်တော်ခွင့်ပြုချက်မရှိဘဲတောင်ကုန်းမြို့မှဈေးအပါဝင်ဈေးငါးခုကိုတင်တာစည်းကမ်းနဲ့မညီဘဲလောက်ကင်ခွင့်ပေးမှုကိစ္စနဲ့ပတ်သက်လို့တရားစွဲခဲ့ရပါအခုလိုအမိန့်ချမှတ်တာနဲ့ပတ်သက်လို့တရားရုံးအမိန့်အပေါ်ပြင်ဆင်ချက်တက်မယ်လို့ရှုံးနေကပြောပါတယ
်ဒီရည်ရည်ကြီးဆုံးဖြတ်တာကတော့ဟောတွေ့တယ်ပေါ့နော်ဒါပေမဲ့သူတို့လုပ်တဲ့ဟာလည်းဒီအကောင့်ဖတ်တော့ထားတယ်ဒါပေမဲ့လုံထုံးလို့မင်းမီးလို့ဆိုပြီးတော့အမိချတာပေါ့ခင်ဗျာ။အော်အယူကတက်ဖို့ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ယုံကကြတာပြင်ရနှစ်ယောက်တယ်ပေါ့နော်။ဦးမီးရဦးမယောင်။ဒီနှစ်ယောက်တက်တယ်ယုံကလိုက်ပြရအောင်။ဟုတ်။ကျမ်းမာရင်ကောင်းပါတယ်ခင်ဗျာ။ဟုတ
်။ဦးမီးပူနဲ့စီဒီဝင်ကြီးဦးမင်းအောင်တို့ကိုရွေးကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထပ်တိုးတရားစွဲဆိုထားတာရှိပါတယ်။NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်내တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တစ်ခုဖြစ်တဲ့130ကာကြီးနဲ့ဒီဇင်ဘာလ22ရက်နေ့ကထပ်မံတရားစွဲဆိုထားပါတယ်။ဒီအမှုကိုလာမယ့် January 24ရက်နေ့မှာရုံးထုတ်သွားဖို့ရှိပါတယ်။အခုတရားရုံးအမိန့်မချခင်တုန်းကတော့ဦးညီပူဟာအများကြည့်သူတင်းငင်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခောက်ခွေးအမှုနဲ့အောက်တိုဘာလ10ရက်နေ့ကထောင်ဒဏ်2နှစ်6မဲ့ခံထားရပါတယ်။စီပင်တရားရေးဝန်ကြီးဟောင်းဖြစ်တဲ့ဦးမင်းအောင်ကတော့အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲဥဆောင်မှုနဲ့ငိမ့်စုစီပုံမှန် 19 တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန် 25 လို့နဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခံထားရပြီးအဲ့ဒီအမှုနှစ်ခုအတွက်ထောင်ဒဏ်2နှစ်နဲ့2လစီ6မှတ်ခံထားရပါတယ်